Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှိနေခင်ဗျာ VOA American စံကနေ2024ခုနှစ်ဒီဇင်ဘာလ28ရက်စနေညစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့အခုစနေမှာလိုင်းလက်မီတာ190ကနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မော်ပါရုရှားနိုင်ငံကဒီတာဝေးပြစ်ဒုံးလက်နဲ့တွေတိုးလောင်တဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းကဒီကနေ့ပြောကြပါတယ်တခါဒီဖဲခုံမြို့နယ်ကပီကင်းချေရပေါ်စစ်တပ်ပုံးကျဲလို့နှစ်ဦးထဏ်ရာရသွားပါတယ်အမေရိကန်မှာဒီ TikTok မသုံးရလို့တားမြစ်တဲ့ဥပဒေကိုစိုင်းထားဖို့အတွက်ရွေးကောက်ခံသမ္မတ Trump ကတရားရုံးချုပ်ကိုတိုက်တွန်းလိုက်ပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမဆုမြတ်မော်ကြီးအခုလိုသတင်းတွေတဲ့ရှမ်းနယ်ကယားပြည်နယ်အဆက်ဖဲခုံဘက်ရွာကိုဘုံကျဲခံရတာမှာ KNDF KNDF တပ်ပြန်ကြားရေးတာဝန်ခံက
ဖဲခုံမြို့နယ်ပီကင်းကျွော်မှာစစ်ကောင်စီကပြည်သူတွေနေထိုင်တဲ့ကျွော်ထဲကိုဘုံကျဲတိုက်ခိုက်သွားတာပေါင်900နဲ့ဘုံလာကျဲသွားတာပြည်သူထိခိုက်တာကတော့1ဦးထိခိုက်တယ်လို့ကနဦးသတင်းရရှိတယ
်ဒီသတင်းတွေအပြီးမှာတော့စနေညပတ်စဉ်ကဏ္ဍအဖြစ်တို့တန်စီစဉ်ပြီးရင်တော့နှစ်ကုန်အထူးစီစဉ်တွေဖြစ်အာရှနိုင်ငံရဲ့နောက်လေယာစီးပွားနဲ့သတင်းတွေကသုတအစီအစဉ်လေးဆက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ရုရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့ Ariol ဒေသထဲမှာရှိတဲ့ဒီတာဝေးပြည့်လက်နက်တွေတခုတိုးလောင်ထိမ့်သိမ့်တဲ့ဒုံးလက်နက်တိုက်တခုကိုဒီတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ယူကရိန်းကဒီကနေ့ပြောကြားပါတယ်ယူကရိန်းလေတဲ့ရဲ့ဂျာတာဘရီနေတို့ကတိုက်ခိုက်မှုကြောင့်ရုရှားကနေပြီးတော့ယူကရိန်းနိုင်ငံဘက်ကိုဒုံးလက်နက်တွေနဲ့အကြီးအကျယ်တိုက်ခိုက်နိုင်စွမ်းသိသိသာသာရော့သွားအောင်လို့ဖြတ်စည်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်စေဦးစီးချုပ်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုစခဲ့ပြီးနောက်ပိုင်းကလေးကရုရှားဘက်ကဒုံးချီရီဒရုန်းလက်နက်တွေနဲ့တုံးပြီးတော့မှပုံမှန်လိုတိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့လရီတွေကဆားလို့ drone လက်နဲ့ဒါဇင်နဲ့ချီရုရှားကနေ့စဉ်လိုယူကရိန်းနိုင်ငံကိုပစ်ခတ်တိုက်ခိုက်နေပါတယ်ဒီကနေ့စနေနေ့အစောပိုင်းကလည်းရုရှားဘက်ကညလုံးပေါက်တိုက်ခိုက်တဲ့ drone လက်နဲ့16ခုတွေက15ခုကိုယူကရိန်းလေတပ်ကဖျက်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင
်စစ်တပ်ဘုံကျဲမှုတွေဖဲခုံမြို့နယ်ပီကင်းရွာကတက်ကြီးမျိုးသမီးတူပါဝင်2ဦးထဏ်ရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်ဆက်ပီကင်းရွာဈေးနားကိုခမန်းပေါင်900ဒါမှမဟုတ်ပေါင်200ဘုံမနေ့ကခြေခဲ့တာကြောင့်အသက်80ကျော်အမျိုးသမီးနဲ့အသက်20ရွယ်တူတန်ရရခဲ့တာလို့ဒေသခံတွေကပြောလိုက်တာပါမိုးပြေမြို့ဘက်ကိုစစ်ကောင်စီထိုးစစ်ကြောင့် KND တပ်တွေနဲ့တိုက်ပွဲဖြစ်လာခြင်းမိုးပြေကနေ -20 ဝေးပြီးတိုက်ပွဲမရှိတဲ့ဖဲခုံဘက်ကိုအခုတိုက်ခိုက်မှုကြောင့်အရက်သားတန်ရရတာအပြင်အိမ်ကားနဲ့ဈေးတန်းတချို့လည်းပျက်စီးသွားတယ်လို့ KNDF KND တပ်ကပြောပါတယ် KNDF KND မြို့သားကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတားရဲစိုးကဟုတ်ကဲ့တော့တားရဲစိုးအခုလို့ပြောသွားတာကဖဲခုံမြို့နယ်ပီကင်းကျွော်မှာစစ်ကောင်စီကပြည်သူတွေနေထိုင်တဲ့ကျွော်တွေထဲကိုဘုံကျဲတက်ခိုက်သွားတာဖြစ်ပါတယ်ပေါင်900နဲ့ဘုံလာကျဲသွားတာပြည်သူလူထိခိုက်တယ်လို့ကလည်းဦးသတင်းရထားတယ်ပေါ့နော်လို့သူကပြောသွားတာပါဖဲခုံမြို့အနောက်ပိုင်းမှာရှိတဲ့ဒီပီကင်းကျွော်ဟာထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေခုံလုံနေတဲ့နေရာတစ်ခုဖြစ်တယ်လို့တားရဲစိုးကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်ဟာမမဝဆင်းရဲ့ဒီဇာပနာအခမ်းအနားကိုနယူးဒယ်လီမြို့တော်မှာဒီကနေ့နိုင်ငံတော်အခမ်းအနားနဲ့ကျင်းပပါတယ်ရမုံနာမြေကမ်းဘေးမှာကျင်းပတဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုမိသားစုဝင်တွေအပြင်ဒီအစိုးရအရာရှိတွေနိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်ဝန်ကြီးချုပ်ဟောင်းစင်းဟာအိန္ဒိယနိုင်ငံရဲ့အထူးမတူအောင်ထူးခြားတဲ့ဝန်ကြီးချုပ်ဖြစ်တယ်လို့ပြောကြားခဲ့တဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီအိန္ဒိယသမ္မတအောက်လွှတ်တော်ဥက္ကဋ္ဌတို့လည်းတက်ရောက်ဂါဝရဝပြုပါတယ်ဗုဒ္ဓံဘုရင်အပါအဝင်နိုင်ငံခြားခေါင်းဆောင်တယောက်တချို့လည်းလာရောက်ခဲ့ကြပါတယ်ဆိတ်ဘာသာဝင်တယောက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇာပနာကိုဒီဆိတ်ထုံးတန်းဆင်လာတဲ့အညီချင်းပါမီးတကြိုခဲ့ပါတယ် ဇာပနအခမ်းအနားမကျင်းပခင်ဒီကနေ့မနေ့ပိုင်းကတော့သူ့ရဲ့ရုပ်အလောင်းကိုကွန်ဂရက်ပါတီဌာနချုပ်မှခေတ္တထားခဲ့တာမှပါတီခေါင်းဆောင်တွေပြည်သူတွေလာရောက်ကာရဝပြုခဲ့ကြပါတယ်။ဒီဇင်ဘာ26ရက်ကအသက်62နှစ်မှာကွယ်လွန်သွားခဲ့တဲ့ဝန်ကြီးချုပ်ဟောင်းမမဝမ်ဆင်းဟာအိန္ဒိယနိုင်ငံရဲ့စီးပွားရေးကိုလွတ်လပ်တဲ့ဈေးကွက်တစ်ခုဖြစ်အောင်လို့ပြုပြင်ပြောင်းလဲပေးခဲ့သူဖြစ်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမွန်အောင်ကြိုးပမ်းခဲ့သူတယောက်ဖြစ်လဲအတိအမှတ်ပြုခံခဲ့ရသူဖြစ်တာနဲ့အတူသူကွယ်လွန်သွားတဲ့အပေါ်မှာအမေရိကန်၊ကနေဒါ၊ပြင်သစ်၊တရုတ်၊ပါကစ္စတန်စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေကလည်းဝန်ထမ်းကြောင်းတွေပြောဆိုခဲ့ကြပါတယ်ရှင်
။အမေရိကန်မှာ TikTok တားမြေဥပဒေဆိုင်ထားဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ TikTok လူမှုကွန်ရက်သုံးစွဲမှုကိုတားမြေဥပဒေကိုဆိုင်ထားပေးဖို့သမ္မတထရမ့်ကပြည်ထောင်စုတရားရုံးချုပ်ကိုတိုက်တွန်းလိုက်တာပါ။ဇန်နဝါရီလ20ရက်မှာသူသမ္မတတာဝန်ယူပြီးရင်TikTok ကိစ္စကိုတရားရုံးကလည်းမဟုတ်ပဲနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းနိုင်မှုအချိန်ရတယ်လို့ Trump ရဲ့ရှေ့နေတွေကတရားရုံးကိုတောက်ကြံလေးကတင်ပြလျှောက်ထားခဲ့တာပါဘလို့နီးနဲ့ gain တွေဖြည့်ရှင်းမလဲအချိန်ဘလောက်ဆိုင်းထားတယ်လဲဆိုတာကိုတော့လျှောက်ထားချက်မှအတိအကျပြောမထားပါဘူး TikTok ကိုပြီးတိုင်းတားမြစ်လိုက်ရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မလားဆိုတာစိုးရင်စရာဖြစ်တယ်လို့ Trump ကပြောပါတယ် TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်နည်းပညာကုမ္ပဏီ Biden စာတရုတ်ဆိုရနဲ့ဆက်ဆက်နေတာကြောင့်လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့ဆိုပြီး TikTok ကိုအမေရိကန်တဝမ်းမှာသုံးစွဲမှုတားမြစ်ရေးဥပဒေကြံကိုဧပြီလတုန်းကလွှတ်တော်မှာအတည်ပြုခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဥပဒေပြဋ္ဌာန်းခဲ့တဲ့ဥပဒေအရ Biden စနေနဲ့ TikTok ကိုအမေရိကန်ကုမ္ပဏီတစ်ခုကိုရောင်းရင်ရောင်းမရောင်းရင်သုံးစွဲမှုပြိပင်ခံရမှာဖြစ်ပါတယ်ခင်ဗျာ明蘭ญา姐媽到達新苗ครับ VOA American တန်ရဲ့စနေညသတင်းတွေကိုမဆုမြတ်မှုနဲ့ပြပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍဒုအတန်အစည်းအဝေးမှာပေးဆက်မှုတွေနဲ့ຫນွေဥတိုက်ပွဲအကြောင်းကိုပြောထားပါတယ်ຫນွေဥတော်လိုင်းရဲ့လက်နက်ကိုင်တိုက်ပွဲတွေမှာပါဝင်နေကြသူတွေအနေနဲ့မိသားစုတွေဆုံးရှုံးတာပါဝင်ကြီးမားတဲ့ဆုံးရှုံးပေးဆက်မှုတွေကြုံရတဲ့အခြေအနေကို Frontier မြန်မာအဖွဲ့ပြပြပေးပါအောင်ခင်ဗျာ
သူပြန်လာသေးတယ်လေဟိုဘောကဒီမှာဟိုဘယ်လိုပြောရမလဲအခုခေတ်အချိန်နေလဲဟိုမိမသားတယောက်ရှာဖွေနေရတာနဲ့အဆင်မပြေဘူးလေ
ကျွန်တော်လည်းအတူတူတွေ့တိုက်ခဲ့ရတဲ့ရဲဘော်ရဲဘက်တွေဆိုလို့ရှိရင်ကြောက်ပြတ်သွားတဲ့လူအာရုံရောထိရဲ့လူလုံးစုံပေါ့ဗျာအများကြီးပဲဒီရှေ့အနေထားရုံတွေကိုမြင်တာတော့ကျွန်တော်ကဒီတော်လိုင်းကြီးကနေပြီးတော့အခုချိန်နားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘော်ကိုတာဝန်မကြည်ရကြရဲ့ဗျာ
ဆရာနာတင်ပြီးတဲ့နောက်ပိုင်းလူငယ်တွေလက်နက်ကင်တော်လန်ရေးတက်ခွဲတဲ့ကိုဝင်ရောက်ခဲ့ကြတော့ကနေ့အနည်းငယ်တွင်တော်လန်ရေးအောင်မြင်မယ်လို့သူတို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့၄နှစ်နီးပါးကြာလာချိန်မှာတော့တော်လန်ရေးသမားတွေနဲ့သူတို့ခြံခဲ့ရတဲ့မိသားစုတွေရဲ့စုံလို့အနစ်နာခံမှုတွေဟာကြီးမားနေပြီဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ရီနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။ခါန
ေကြတော့လေဟိုသူများမိသားစုဘဝရင်နဲ့ပြင်တော့စိတ်မကောင်းဘောနော်။ကို့မှာအနားမှာအကူအညီကဘူးမှမရှိဘူး။လည်းစိတ်မကောင်းဖြစ်တာပေါ့ဟုတ်သူများမိသားစုဟိုဘယ်လိုပြောမလဲကလေးရဲ့ဖေနဲ့ဆွမ်းနေတဲ့အချိန်လို့ပါဆိုကိုသားလေးကိုလည်းအဲ့လိုမျိုးပဲဖြစ်စေချင်တာပေါ့နော်ဒါမှလည်းမဖြစ်ခဲ့
အသက်30အရွယ်မက်ကြီးကကအသက်6နှစ်အရွယ
်သူပြန်လာသေးတယ်လို့ဟိုဘောကဒီမှာဟိုဘယ်လိုပြောရမလဲအခုခေတ်အချိန်နေလဲဟိုမိမသားတယောက်ရှာဖွေနေရတာ ਨੇ အဆင်မပြေဘူးလေ
ကျွန်တော်လည်းအတူတူတွေ့တိုက်ခဲ့ရတဲ့ရဲဘော်ရဲဘက်တွေဆိုလို့ရှိရင်ကြောက်ပြတ်သွားတဲ့လူအာရုံရောထိရဲ့လူလုံးစုံပေါ့ဗျာအများကြီးပဲဒီရှေ့အနေထားရုံတွေကိုမြင်တာတော့ကျွန်တော်ကဒီတော်လိုင်းကြီးကနေပြီးတော့အခုချိန်နားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘော်ကိုတာဝန်မကြည်ရကြရဲ့ဗျာ
ဆရာနာတင်ပြီးတဲ့နောက်ပိုင်းလူငယ်တွေလက်နက်ကင်တော်လန်ရေးတက်ခွဲတဲ့ကိုဝင်ရောက်ခဲ့ကြတော့ကနေ့အနည်းငယ်တွင်တော်လန်ရေးအောင်မြင်မယ်လို့သူတို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့၄နှစ်နီးပါးကြာလာချိန်မှာတော့တော်လန်ရေးသမားတွေနဲ့သူတို့ခြံခဲ့ရတဲ့မိသားစုတွေရဲ့ ဆုံးလော့အနေနာခံမှုတွေဟာကြီးမားနေပြီဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်ရင်းနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ခါရီကတော့လေဟိုသူများမိသားစုဘဝရင်နဲ့ပြင်တော့စိတ်မကောင်းဘောနော်ကိုမအနာမအကူဝါဒါသူမမရှိဘူး။စိတ်မကောင်းဖြစ်တာပေါ့ဟုတ်သူများမိသားစုဟိုဘယ်လိုပြောမလဲခလေးရဲ့ဖေနဲ့ဆွမ်းနေတဲ့အချိန်မျိုးပါကိုကိုသားလေးကိုလည်းအလိုမျိုးပဲဖြစ်စေချင်တာပေါ့နော်ဒါမှလည်းမဖြစ်ခဲ့
အသက်30အရွယ်မက်ကြီးပြားကအသက်6နှစ်အရွယ်သားနဲ့အတူရန်ကုန်မြို့စင်ကြေဘုံကြီးရပ်ကွက်တစ်ခုမှာနေပါတယ်။ကလေးဖေကတော့အိမ်မှာမရှိတာ၄နှစ်နီးပါးရှိပါပြီ။သူတို့ဖုန်းပြောကြပေမဲ့အတူတူရှိနေသလိုတော့မဟုတ်ပါဘူး။2021ဖေဖော်ဝါရီလမတိုင်ခင်ကတော့သူတို့မိသားစုဟာရှိတာနဲ့ရောင်ရဲပြီးဘဝကိုပျော်ပျော်ရွှင်ရွှင်နဲ့အတူတူဖြတ်သန်းနေခဲ့ကြတာပါ။ကိုရဲကဆိုင်တစ်ခုမှာပုံမှန်အလုပ်လုပ်ပြီးမက်ကြီးပြားကအိမ်မှာပဲသူ့သားငယ်ကိုစောင့်ရှောက်နေခဲ့ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာတော့ကိုရဲကပြည်သူ့ကာကွယ်ရေးတပ်မတော် PDF ထဲဝင်သွားခဲ့ပါတယ်။ချက်ချင်းပဲမက်ကြီးပါတယောက်တကူတော်မိခင်တယောက်လို့ဖြစ်သွားပါတော့တယ်
။ရုပ်ချက်ကြီးကတော့ကိုကလည်းဘာမှအစင်းသိမဖြစ်သေးဘူးလေ။အဲ့လို့ဆိုဒီအင်ရမိဘတွေစီကနည်းနည်းအကူအညီယူရတယ်ပြီးတော့ဒီမှာပဲကိုပါကိုကလေးနဲ့အတူတူရုံးရတာပေါ့။
မက်ကြီးပါကတက္ကသိုလ်ဘွဲ့ရတယောက်ပါ။ဒါပေမဲ့စစ်အာဏာရှင်အောက်မှာနိုင်ငံစည်းဝါးရေးယိုယွင်းနေတဲ့အတွက်လုံခြုံရှာဖွေမှုခက်ခဲခဲ့ပါတယ်။နောက်ဆုံးမှာတော့သူနေတဲ့အနီးနားမှာပဲမုတ်လို့ရောင်းရင်လမ်းမေးဈေးတဲ့တယောက်ဖြစ်လာပါတော့တယ်။သူမိဘတွေကတော့သူတို့သမီးပင်ပန်းခက်ခဲတာကိုမြင်ရတဲ့အတွက်ကိုရဲကိုညှို့ညင်လာကြပါတယ်။ပြီးတော့သူကိုယ်တိုင်လည်းသူ့အမျိုးသားရဲ့နိုင်ငံရေးယက်တီချက်ကိုထောက်ခံပေမဲ့မကြည်မပြူဖြစ်လာပါတယ
်။တိုက်ပြီးတော့အဆင်မပြေဘူးပေါ့နော်။အခုခေတ်ကုံစည်းလုံးနဲ့ပါနေကြတော့ပြီးတော့တယောက်တည်းရွှေ့ချရတာဆိုတော့လေနည်းနည်းတော့အခက်ခဲတော့ရှိရပါဘူးခုလောလောဆယ်ဟိုဘယ်လိုပြောမလဲဒီမှာကိုယ့်ဘက်ကိုတယောက်တည်းခလေးနဲ့လုတ်ကင်စားရတယ်လေအဲသူ့အလိုအလိုအမျိုးသားရဲ့ငွေငွေလည်းမရှိတော့ကိုယ့်ဘက်ကိုရှာအဖွဲရတာပေါ့အဲတော့နည်းနည်းအဆင်မပြေဘူးပေါ့
ကိုရဲကလက်ရှိမှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲလက်အောက်ကတော်ဝင်နောက်တပ်ရင်းမှာတောင်ဝင်ထမ်းဆောင်နေပါတယ်ဘိုးကသူ့တပ်မှာတောင်ဝင်ထမ်းဆောင်နေတဲ့ကိုရဲကတော့သူ့အမျိုးသမီးစိတ်နှကြီးရတဲ့အခြေအနေကိုနားလည်ပါတယ်
ကိုယ်စီတဲ့ဘလို့ခံစားရလဲဆိုလို့ရှိရင်တော့ကိုကိုကိုတာဝန်မကျေဘူးပေါ့ဗျာခုနပြောတဲ့စကားအတိုင်းပဲကိုကကိုအန်ဒီထားတဲ့ဒီအတိုင်းဝိုင်းလေးတစ်ခုတော့မှကိုကမကာကွယ်အပြိုးထောင်နိုင်ပဲနဲ့ဘာဖြစ်လို့ဒီနိုင်ငံအပေါ်ကိုဒီလောက်ထိချစ်မိနေရလဲပေါ့နော်အဲနည်းတော့ဗျာယောက်ျားတယောက်ဖြစ်နေပြီးတော့ဘာဖြစ်လို့အိမ်နောက်တာဝန်မကျေရလဲဆိုရဲစကားကြီးပြောခံရတဲ့အပေါ်မှာလဲကျွန်တော်နည်းနည်းတော့အိမ်မကောင်းဖြစ်မိတာပေါ့ဒါလည်းသူကကျွန်တော်ကိုစိတ်နာလို့ရပါရတော့မဟုတ်ပေါ့သူ့ရဲ့အခက်ခဲကိုသူတယောက်တည်းထမ်းနေရတော့ကလေးကလည်းတော်တော်ငယ်သေးတယ်အိမ်ပိုင်ယာပိုင်မရှိအလုပ်ကလည်းကိုယ်ပိုင်မရှိတဲ့အပေါ်မှာသူ့ရဲ့စိတ်ခပောက်ကလည်းကျွန်တော်အပေါ်မှာပဲဖြစ်နေတာပေါ့နော
်တစ်ဖက်မှာတော့ပဋိပက္ခဒေသကပြည်သူတွေဟာသူ့မိသားစုထက်ပိုပြီးကြမ်းတမ်းတဲ့အခြေအနေကိုရင်ဆိုင်နေရတာကိုကိုယ်ရဲ့မြင်နေရပါတယ
်ကျွန်တော်ရဲ့မိသားစုကဒီမြို့ပေါ်မှာကြီးမကြလက်နဲ့ကြီးမကြရဲ့နေရာမှာဒီစားဝတ်နေရေးတခုပဲဖြည့်ရှင်းရသေးတာပေါ့နော်ဒီအတက်နဲ့ခန္ဓာအတွက်ကိုမဖြည့်ရှင်းရသေးဘူးဗျအော်ကျွန်တော်ရောက်ရှိရဲ့နေမြေတွေနေမြေတွေတိုင်းမှာကစားဖို့နေရေးဆိုတာကိုသူကခေါင်းထဲတိတ်မရှိတော့ဘူးဗျအရှင်ပြည်သူလိုစားမယ်ဖြစ်သူလိုစားမယ်ဖြစ်သူလိုနေမယ်ပြီးတော့ဒီသူတို့ရဲ့အတက်ခန္ဓာတည်မြဲရေးအတွက်ကိုအရင်ယုံခံရတယ်ဗ
ျကိုရဲနဲ့မက်ကြီးပြားတို့ဇနီးမောင်နှံပဲဒီလိုပြဿနာတွေရင်ဆိုင်နေရတာမဟုတ်ပါဘူးပြီးခဲ့တဲ့3နှစ်ကျော်မှာတော်လိုင်းအေးသမားအများပြားဟာမိသားစုတွေကိုစွန့်ခွာခဲ့ရတာပါနှစ်၅နှစ်အရွယ်ကိုထုတ်ခေါင်ကတော့သခိုင်းတိုင်းကပါသူကအာနာမသိငင်ကလယ်သမားတယောက်ပါသူ့အမျိုးသမီးနဲ့နှစ်နှစ်အရွယ်သားလေးကတော့သူတော်လိုင်းရင်တက်ခွေတဲ့ဝင်လိုက်ကလေးကစိုးရွားတဲ့အကျဲအတဲနဲ့ဂျုံခဲရပါတယ်သူထွက်လာပြီးနောက်မှာသူ့ကိုဝင်တဲ့အမျိုးသမီးကမိဘအိမ်ကိုပြန်သွားခဲ့ရပါတယ်သူ့အမျိုးသမီးဟာလယ်ယာလုပ်ငန်းမှာနေစားအလုပ်သမားတယောက်အဖြစ်လုပ်ကင်နေခဲ့ရပါတယ်ဒါပေမဲ့လည်းသူ့ရဲ့လောအားကားကတရက်ကိုငွေကျပ်900ပဲရပြီးမြင့်တက်လာတဲ့စားဝတ်နေကုန်ကြစေးအတွက်မလောက်နှောက်ပါဘူးသူ့ဖေခြေတော်ကျိုးသွားပြီးအလုံးမလုံးနိုင်ဖြစ်သွားပြီးတဲ့နောက်မှာတော့သူတို့ရဲ့ငွေကြေးအကျပ်တဲကပိုဆိုးလာပါတယ်။ကိုထုတ်ကောင်ကခွင့်ယူလို့ရတဲ့အချိန်မှာသူ့ဇနီးကိုပြန်ကူပေးပါတယ်။
ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတော့ကျုံတွေ့နေရတာတွေကိုကိုထုတ်ခေါင်းရဲ့အမျိုးသမီးတယောက်စိတ်မရှိနိုင်ဖြစ်လာပါတယ်။ဖုန်းလေးပါဆက်ဖြစ်နေတော့မှပြန်မလာဘူးပြန်မလာဘူးလဲဗာညာဆိုပြီးတော့လေဆက်ဆိုးသိကောက်တယ်ပဲဖြစ်တယ်။ကျွန်တော်ရဲ့အမျိုးသမီးဘက်ကလည်းလို့ပေါ့သူသမီးယူလာတယ်လို့မကြည့်လာဗာညာအစားဒီကပြောကြပါဗျာ။တော်လိုင်းရဲ့ဆက်လုံးမှလာပေါ့ဘို့သူတို့ဒီလာနေတော့မ
တရမှာတော့ကိုထုတ်ခေါင်တယောက်ရှေးဟန်းစစ်နေပြမှာရန်သူတက်နေရင်ဆိုင်နေရတော့သူစနီးကကွာရှင်းခွင့်တောင်းတာကိုခံခဲ့ရပါတယ်။သူ့ဘဝမှာအဲ့ဒီအခိုက်အတန့်ကခက်ခဲဆုံးအချိန်တစ်ခုဖြစ်တယ်လို့သူကပြောပါတယ်
။ခက်ခဲမှာပေါ့အရှင်းမှာတိုက်ပွဲမှာတစ်မျိုးအဲ့မိသားစုတွေကခေါင်းထဲကတစ်မျိုးဆိုတော့စိတ်ကတော့ငြင်းတာပေါ့။အရှင်းမှာကြဟိုရန်သူကိုပြည့်ရမလားစိတ်ထဲမှာလည်းခေါင်းထဲမှာတွေးတာကိုမိသားစုကြောင့်ပဲတွေးတာဆိုတော့လေ။
ကျေဝဘီလုံးကတော့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသကိုယ်ရဲလက်အောက်ကတော်ဝင်နှောင်းစစ်ကြောင်းရဲ့တိုင်ရင်မှုပါသူကိုယ်တိုင်လည်းကိုဝင်တဲ့ဇနီးဖြစ်သူကိုခွဲခွာပြီးတော်လိုင်းရေးတပ်ဖွဲ့တွေဝင်ရောက်ခဲ့သူဖြစ်ပါတယ်တော်လိုင်းရေးတပ်ဖွဲ့ဝင်တွေထဲမှာမိသားစုတွေကိုခွဲခွာလာရတဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေရှိတတ်ကြတယ်လို့သူကဆိုပါတယ်ကျေဝဒီမှာအဲ့လိုအခက်အခဲကြုံတွေ့ရချိန်မှာရဲဘော်ရဲဘက်အချင်းချင်းပြန်ပြီးအားပေးတာအကူအညီပေးတာတွေလုပ်ကြရတယ်လို့ရဲဘော်ဘီလုံးကပြောပါတယ်
သူတို့စိတ်ပိုင်းဆိုင်ရာအဆင်မပြေတဲ့ချိန်မိသားစုအတွက်ပူပင်နေရတဲ့ချိန်ဒီဆိုရင်တော့ဥမာပေါ့အချင်းချင်းကောင်းဆဲလင်းလောက်တာအဲသူရဲ့ရင်ထဲကခံစားချက်တွေကိုနားထောင်တာနောက်တခြားဘာကူညီလို့ရမလဲပေါ့နော်အဲလို့ကူညီပေးပါတယ်ကျွန်တော်နောက်ဆုံးငွေကြေးရဗျာကျွန်တော်တို့အချင်းချင်းဒီလက်တွဲမှာစုလိုက်တယ်နောက်ကျွန်တော်မိတ်ဆွေတွေစီမှာကျွန်တော်အဲတောင်းကြည့်ရပေါ့ဒီကနေ့ရတဲ့ငွေကြေးရစကူညီလို့ရတာအကုန်ကူညီပေးပါတယ
်သူတိုင်ရင်မှာတော်လိုင်းရဲပေါ့400ကျော်ရှိပြီအဲ့ဒီတွေက26ယောက်ကအိမ်တော်တွေဖြစ်တယ်လို့ရဲဘော်ဒီလုံးကပြောပါတယ်။ဒါပေမဲ့အဲ့ဒီတွေက4ယောက်ကတော့တော်လိုင်းတက်ထဲဝင်ခဲ့တဲ့အတွက်အိမ်တော်ပြိုကွဲသွားပါပြီ။မြို့သားညီညွတ်ရေးအစိုးရ NUG က PDF တွေအတွက်ထောက်ပံ့ပေးတာတွေရှိပါတယ်။ဒါပေမဲ့လစာပေးတာတော့မဟုတ်ပါဘူး။တော်လိုင်းကာလဖြစ်တာကြောင့်အဓိကဝင်ငွေရှာတဲ့သူတွေကိုလက်လွတ်ထားရတဲ့မိသားစုတွေကိုထောက်ပံ့ဖို့သူတို့မှငွေကြေးမရှိပါဘူး။နှစ်တွေကြာလာပြီမဲ့လက်နက်ကင်ပဋိပက္ခကမပြီးနိုင်သေးပါဘူးအဲ့ဒါကမက်ကြီးပြားလို့ဇနီးတွေအတွက်တော့ပြင်ဆိုင်မှုဒါမှမဟုတ်ညှော်လင့်မှုဟိုခက်ခဲလာစေပါတယ
်သူပြန်လာစေပြန်လေဟုတ်ဟိုဘုန်းကဒီမှာဟိုဘယ်လိုပြောရမလဲအခုခဲအချိန်နေနဲ့ဟိုမိမသားတယောက်ရှာဖွေနေရတာနဲ့အဆင်မပြေဘူးလေအဲကြောင့်သူ့ကိုပြန်လာစေပြန်လေတခါလေကြောက်လို့ရှိရင်ပြန်မလာဘူးလားဘာကြောင့်ဖြစ်တာပေါ့အဲ့ဒီမှာလူချင်းဘူးတော့မလဲ။ငါနောက်တော့ကြာယူမှာတော့မဟုတ်ဘူး။အဲ့လိုမျိုးတွေလည်းဖြစ်တာပေါ့နော်။ကြာလာတော့အဆင်မပြေဘူးပေါ့နော်။အဲအဲ့ပြဿနာနဲ့ပဲစကားများတာပါပဲ
။ဒါပေမဲ့ကိုရဲကတော့သူ့စည်ရေးတာဝန်တွေကိုလက်မလွတ်ပါဘူး။ဒဏ်ရာတွေကလည်းသူ့ကိုမရက်တက်နိုင်ပါဘူး။မိုင်းပေါက်ကွဲမှုကြောင့်သူ့လက်မောင်းရိုးကျိုးခဲ့ပြီးမိုင်းစာတွေတော့မှသူ့ချက်တော့ထဲမှာအခုထိရှိနေပါသေးတယ်။ဒါပေမဲ့သူ့ထက်အခြေအနေဆိုးတဲ့ရဲဘော်တွေအများကြီးအကြောင်းသူ့ကောင်းထဲမှာရှိနေပါ
ကျွန်တော်နဲ့အတူတူတွေ့တိုက်ခဲ့ရတဲ့ရဲဘော်ရဲဘက်တွေဆိုလို့ရှိရင်ကျွန်တော်ပြတ်သွားတဲ့လူအာရုံရောထိရတဲ့လူလုံးစုံပေါ့ဗျာအများကြီးပဲဒီရှေ့အနေထားုံတွေကိုမြင်တာကျွန်တော်ကဒီတော်လင်ကြီးကနေပြီးတော့အခုချိန်နားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်သူတို့ဘော်ကိုတာဝန်မကြီးရကြရတယ်ဗျာအဲဒါကြောင့်မို့လို့ကျွန်တော်တော်လင်ကြီးမှာဆက်ပါနေရအောင်နော
်ဒါပဲမဲ့လဲစစ်ပွဲအလုံးကသူ့မိသားစုနဲ့အတူရှိနေမဲ့ဘဝတစ်ခုအတွက်လဲသူစိတ်ကူးမျောလင့်နေပါတယ
်ဒေါ်လာရေးပြီးလို့ရှင်တော့ဒီအေးချမ်းချမ်းနဲ့ပေါ့အကုန်လုံးလိုက်တိုင်ဖွင့်မယ်ယောသမီးရယ်တားလေးရယ်ကျွန်တော်ရယ်ပေါ့နော်အိမ်နဲ့မကွဲမကွာပဲနေရင်တော့ဗျာဒီပြင်းလှုပ်ထွက်လုံးမယ်ဆိုလို့ရှင်ဒါယောသမီးနဲ့ဒီဇနီးနဲ့တားနဲ့အထက်ခွဲနေအောင်မယ်အဲ့တော့အိမ်မှာပဲပေါ့နော်အိမ်ဆိုင်လေးအကုန်လုံးဆိုင်လေးဖွင့်ပြီးတော့ပဲနေရင်တော့အေးချမ်းချမ်းလေးပဲနေရင်တော့ဟိုတားလေးကိုပညာတတ်ဖြစ်အောင်လုပ်မယ်အဲကျွန်တော်တို့ကနောက်ကနေပံ့ပိုးမယ်ပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းမယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ပေးဆက်မှုနဲ့ຫນွေဦးတိုက်ပွဲကြောင်း Frontier မြန်မာဖွဲ့ကြော်ပြခဲ့တာပါ။ဒီစာပိုင်းမှာစပိုင်းဆိုင်ရာချွေးရင်ခဲ့တာကိုတော့တောက်မှန်ပါတယ်အခုတော့နှစ်ကုန်အထူးစီစဉ်တွေဆက်တိုက်ပါပထမဆုံးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေး2024ဖြစ်ရဲ့အနှစ်ချုပ်ပါ 2024ခုနှစ်အတွင်းထူးခြားဆုံးလူခွင့်ရေးအောင်ပွဲအာရှကအားတက်စရာဒီမိုကရေစီအမြင့်တွယ်မှုနဲ့ရက်ဆက်ကြံ့ကြုတ်ခံရတဲ့ပြည်သူတွေအတွက်အားတက်စရာသတင်းစရာတွေကိုဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ
2024ခုနှစ်အတွင်းခေတ္တကြီးပေါ်မှာဒီမိုကရေစီနဲ့လူခွင့်ရေးဘက်ကအောင်ပွဲဒါမှမဟုတ်အောင်ပွဲကိုရှေ့ရှုခဲ့တဲ့ဖြစ်ရပ်တွေအကြောင်းနှစ်ချုပ်အနေနဲ့တင်ပြချင်ပါတယ်ဥရုယာတိဖောက်ပြန်တာကိုအောက်ွယ်ဖို့စူဟာဘီမှာတာဝန်ရှိပြီးကျမရေးအတွက်ဥရုယာတိတဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်နိုင်ရေးဟာအခြေခံလူခွင့်ရေးဖြစ်တယ်ဒီလိုဟောက်ဝင်နိုင်ငံတွေဟာဥရုယာတိဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့မြောပအမြင့်ဆုံးလူခွင့်ရေးတရားရုံးက2024ခုနှစ်အေပိလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဆွစ်ဇာလန်မှာတရားရှုံးလို့မြောပလူခွင့်ရေးတရားရုံးအထိတက်ဆွဲခဲ့တာဖြစ်ပါတယ်။ဆွစ်ဇာလန်အစိုးရကိုတရားဆွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000လောက်ရှိတဲ့ဥရုယာတိကာကွယ်ရေးအမျိုးသမီးကြီးများအဖွဲ့ Senior Women for Climate Protection ဖြစ်ပါတယ်။ဥရုယေရှင်နေဥအောင်ထူကတော့ဒီစီရင်ချက်ရဲ့အရေးပါပုံကိုအခုလိုရှင်းပြခဲ့ပါတယ
်။ဥရောပနိုင်ငံသားမကဘူးဥရောပအပြင်ကနိုင်ငံတွေကမ္ဘာတစ်ဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနေတယ်။ဥပမာဆိုရင်ဥရောပသမဂ္ဂလူ့ခွင့်တရားရုံးဆုံးဖြတ်ချက်ထဲမှာဘာလို့ကိုးကားထားလဲဆိုတော့ဟိုပြည်တွင်းရမှုကင်းတွေပေါ့။ဂျာမနီ၊ပင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေး၊စပိန်၊ UK ၊ဘယ်လ်ဂျီယံအတွင်းကသဘောပေါက်ရင်းနဲ့ပတ်သက်တဲ့မှုကင်းတွေပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကသုံးသပ်ထားတယ်။နောက်တစ်ခါ third party intervention ဆိုတာရှိတယ်။တတိယအင်အားစုတွေရဲ့ဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာရကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေး၊ပေါ်တူဂယ်။အဲဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့တယ်ဆိုတဲ့ပေါ်ဒီမှာတွန်းချုံဆုံးဖြတ်ထားတာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ်UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးဖြတ်ထားတယ်။နောက်ဟိုသဘောပေါင်ရင်တော့ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတင်အတည်ပြုကျင့်သုံးတဲ့ကမ္ဘာလုံးကလေးစားတဲ့ Paris Agreement ရှိတယ်။ Kyoto Protocol ရှိတယ်။နောက် Aarhus Convention တော့ရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံနေပြောရရ။ဥပမာစီရင်ချက်ထဲမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးနဲ့သဘောပေါက်ညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီအခံတင်ပြချက်တွေနော် OECD အားလို့ခေါ်တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပမှာလည်ပတ်နေတဲ့ဒီဟုတ်ပါစာချုပ်စာရမ်းတွေနောက်ဥရောပတိုင်းမဟုတ်ဘူးတခြားဒေသကြီးတွေဖြစ်တဲ့ဥပမာပြရတာ Inter American System လာရှိတယ် African System လာရှိတယ်အဲ့ဒါကြီးပါကိုကဆုံးဖြတ်ထားတာကြောင့်တကဘာလုံးနဲ့ဆိုင်တယ်လို့ပြောလို့ရတယ်ဒါကြောင့်ဥရောပတိုင်းမဟုတ်ဘူးတခြားဘာလဲစိတ်ပိုင်းကြီးတွေရဲဝန်းတွေတိုင်းပြည်တွေပါလွှမ်းခြုံသွားနိုင်ပါတယ
်ဒီအောင်မြင်မှုကတော့2024ခုနှစ်မှာအထူးခြားဆုံးအောင်မြင်မှုလို့ဆိုရမှာပါ2024အတွင်းဒီမိုကရေစီရဲ့အမှုရတာဗတင်းပြကတော့တောင်ကိုရီးယားနိုင်ငံသားတွေရဲ့လှုပ်ရှားမှုဖြစ်ပါတယ်ဒီဇင်ဘာလ3ရက်တောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးကြေညာခဲ့တဲ့အတွက်သမ္မတရုပ်ထုမျိုးကိုတို့တော့ဒီစမ14ရက်နေ့ဆက်ဆွဲဖြစ်တယ်ဘာသမ္မတရဲ့စေုပ်ချုပ်ရေးကြေညာချက်ကဘုံထမှုဖြစ်တယ်လို့တို့တော့ကကြေညာလိုက်တယ်လို့တရားဥပဒေစိုးမိုးရေးအာဏာပိုင်ဌာနတွေကလည်းအဲ့ဒီလိုသဘုံထမှုကြောင့်ညောင်းတီးကြစုံစမ်းဆက်စစ်ယူကြပါလေဒီကောက်တင်မြောက်ထားတဲ့အစွတ်တရက်ပေါ်ပုံကံမှုမြောင်းမမြောင်းနဲ့ပတ်သက်လို့ကိုရီးယားတိုက်သူကဥပဒေပေါ်မခချိုင်ကျုံစုကအခုလိုထင်ပါလေ
비상계엄 선포가 요건을 갖추지 못하고 절차상의 문제들이 있어서 위헌이고 위법이다.
용어 표차부 권한가 50-50 바베. 아타우타버 무디발이베. 아마트위고 쇠퇴푸 어메인 비게데루 따므로 투스신 우시족가 뵤게라네 빠뜨루 아타우타 못 시게부 소인 ုံကမှုမြောက်တာကိုအသိမှတ်ပြုနိုင်တဲ့နည်းလမ်းမရှိပါဘူး။ဒါလို့ဖြစ်တဲ့ဆိုရင်တရားရုံးကပုံကမှုလို့အသိမှတ်မပြုနိုင်ပါဘူး။ဒါရဲ့ကျိုးဆက်ကတော့တမနာပေါ်မှာဆွဲဆူဖြစ်တဲ့အောင်ကိုလည်းအသိမှတ်ပြုလို့မရပြန်ပါဘူ
း။
တမနာရဲ့ဥရေကျိုးဆောင်ဖွဲ့ပြောရေးဆိုခွင့်ရှိသူနဲ့ရှင်းနေဆွတ်ဒေါင်းပြွန်ကတော့အခုလိုပြောပါလေ
။타전델그러한기자회견을통해서나내란이제합니다라고
ဆေးဥချွေကြီးညာပြီးတော့2နာရီ3နာရီကြာမှာအမျိုးသားလူတော်ကဖွဲ့စည်းပုံပါလှုပ်ထုံးလုံနေအတိုင်းဂျင်ညာချက်ကိုပယ်ဖြတ်တဲ့အခါကျွန်တော်တို့ကလှုပ်ထုံးလုံနေအတိုင်းလိုက်နာခဲ့ပါတယ်အမျိုးသားလူတော်ကရက်လိုက်ပါလို့ပြောတာကြောင့်အဆုံးသတ်သွားရတဲ့ပုံကံမှုဆိုတာကမ္ဘာမှာဘယ်မှာရှိပါသလဲ
ဒါမှမဟုတ်ဥပဒေကျိုးဆောင်ဖွဲ့ကအခုလိုပြောနေပေမဲ့ဒီလိုတချို့ကတော့ဒီဇင်ဘာလ27ရက်နေ့မှာသမ္မတနှုတ်ထွက်ပေးဖို့ဆက်လက်တောင်းဆိုနေကြပါတယ်ပိုပြီးရှုပ်ဖေးစရာဖြစ်လာတာကတော့လွှတ်တော်မှာအတိုက်ခံတွေကကြီးသမ္မတတာဝန်တွေကိုယူထားတဲ့ဝန်ကြီးချုပ်ဟန်တပ်ချူကိုပါဆက်ဆွဲပြစ်တင်မဲ့ဆိုပြချက်ကိုဒီဇင်ဘာလ26ရက်နေ့မှာတင်သွင်းလိုက်ပါဘာအကြောင်းကတော့အဓိကအတိုက်ခံဒီမိုကရက်ပါတီ DP ကအဆိုပြုတဲ့ဖွဲ့စည်းပုံတရားသူကြီးနာမည်တွေကိုဝန်ကြီးချုပ်ကဖယ်ချခဲ့လို့ဒါပြင်စစ်အုပ်ချုပ်ရေးကြေညာခဲ့ရမှာဝန်ကြီးချုပ်ကသမ္မတကိုကူညီခဲ့တယ်ဆိုတဲ့အတိုက်ခံတွေကဆက်ဆွဲပါတယ်လူလူဆန္ဒပြပွဲပစီဘောအခြေခံဥပဒေနဲ့ခုံရုံးဥပဒေကြောင်းရကျွဲဆူချက်မြောက်မပြတ်လွတ်တော်ဆုံးဖြတ်ချက်ညှိနှိုင်းထွေးနှင်းဒါတွေကဒီမိုကရေစီစနစ်မှာအားပြန်နေကြတာပေါ့ဒီမိုကရေစီစနစ်ရဲ့သဘောနဲ့ပတ်သက်လို့တောင်ကိုရီးယားဝန်ကြီးချုပ်ရဲ့စကားကလည်းစိတ်ဝင်စားစရာကောင်းပါလေသမ္မတအနာဘေဝန်ကြီးချုပ်ကိုတွတ်တော်ကတွဲပြောင်းလိုက်ပြီးတဲ့နောက်အတိုက်ခံကတင်သွင်းတဲ့ဥပဒေကြမ်း6ခုနဲ့4ခုအပေါ်မှာဝန်ကြီးချုပ်နဲ့အတိုက်ခံတို့သဘောထားကွဲကြတာကြောင့်ဝန်ကြီးချုပ်ကဒီလိုအနာသုံးပယ်ချမယ်လို့ပြောခဲ့ပြီးဥပဒေတွေကိုပြန်စစ်သားဖို့တော်တော်ပြန်ပို့ခဲ့ပါတယ်။အဲဒီလိုပို့ခဲ့ရမှာသူပြောခဲ့တဲ့စကားကတောင်ကိုရီးယားမှာဒီမိုကရေစီအောင်မွေးခံနေပြီလို့ဒီမှာလေ။ဟန်ဒပ်ရှုကဒီဇင်ဘာ16ရက်နေ့မှာအခုလိုပြောခဲ့ပါတယ်
။ရောယာဝါ정부를떠나대한민국의미래를생각
ပါတီနဲ့ဆွေရမူဝါဒတွေကိုကျော်လို့တောင်ကိုရီးယားရဲ့အနာဂတ်ကိုစဉ်းစားလုပ်ပြီးပြည်သူကိုလှုပ်ကြွေးပြုလိုတာကအားလုံးအတူတူပဲဖြစ်ပါတယ်။ဒါပေမဲ့လူတယောက်ရဲ့ရည်တည်ချက်နဲ့ပတ်ဝန်းကျင်ပေါ်မူတည်လို့ဒီပန်းနိုင်ကိုရောက်အောင်တွားကြမဲ့လမ်းကတော့ဖွဲနိုင်ပါတယ်။ဒီကွဲပြားချက်တွေကိုကျော်ပြီးလူတိုင်းအတွက်အဖြေရှာဖို့စကားပြောစစ်ဆက်တာကမရှိမဖြစ်လိုပါတယ်။မြို့သားလွတ်တော်နဲ့ဆွေရတို့ဟာပူးပေါင်းဆောင်ရွက်ဆက်သွယ်လုပ်ကိုင်မှုကအရေးကြီးလာတယ်လို့ကျွန်တော်မြင်ပါတယ်။ဒီလိုလှုပ်ကြပြီးလူလူအသံတွေကိုနားထောင်ဘုံပန်းနိုင်ကိုပေါအောင်ကျွန်တော်တို့စူးစမ်းကြတာတွေကိုစူးစီးကြရမှာပါ
။ဗန်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်အမြင့်ဆတဲ့နေရာကို2024မှာမြင်ခွင့်ရခဲ့တဲ့လို့လူ့ခွေးရေးလှုပ်ရှားသူတွေရဲ့စူးစမ်းမှုအားထင်းခဲ့တာကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC မှာမြင်တွေ့ခဲ့ရပြန်ပါလေ။ ICC ကအထွေဝန်ကြီးချုပ်ဘန်ဂျမင်းနေတန်ယာဟူးနဲ့ကာကွယ်ရေးဝန်ကြီးယော့ကန်နုကိုဖောင်းဝရန်နိုဝင်ဘာ27မှာထုတ်လိုက်တာကို AP သတင်းထားရဲ့အချက်နဲ့စာမျက်နှာကဗီဒီယိုမှာအခုလိုတွေ့ကြရတာပါ။ဘာသာစစ်ပွဲနဲ့ပတ်သက်လို့လူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုကိုသူတို့ကကျွလွန်ခဲ့တယ်လို့ ICC ကပြောပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သတ်ခြင်းအပြင်အစအစာငတ်သွားအောင်လုပ်တာကိုသူတို့ဟာစစ်ပွဲနည်းလမ်းတရားဖြင့်သုံးပြုခဲ့ကြောင်းယုံကြည်ရလောက်တဲ့အထောက်အထားတွေရှိခဲ့တယ်လို့ ICC ကဆိုပါတယ်။အစွေးကတော့ဒီပြောဆိုချက်ကိုပြန်ဆိုပါတယ်။နိုဝင်ဘာ28ရက်နေ့မှာတော့မြန်မာစစ်ကောင်စားဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖမ်းဝင်ရထုတ်ပေးဖို့ ICC တရားသူကြီး3ဦးပါကလဝူတရားရုံးကိုရှောက်ထားလိုက်ပါတယ်။ရှင်းနေချုပ်ကအခုလိုကြေညာလိုက်ပါတယ်
။ Today I am announcing that my office is filing an application
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပတ်သက်လို့ကနဦးတရားရုံးကိုဖမ်းဝင်ရထုတ်ပေးဖို့ရှောက်ထားချက်တင်သွင်းကြောင်းကြေညာလိုက်ပါတယ်
။ ICC ရှင်းနေချုပ်ကရင်ခန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ကြီးညာလိုက်တာလည်းဖြစ်ပါတယ်။သူကအခုလိုဆက်ပြောပါတယ်
။ After an extensive investigation and careful review of the evidence collected, my office has concluded that there are reasons
ပြည်ပြည်စုံစမ်းစစ်ဆေးစူးစမ်းထားတဲ့အထောက်အထားတွေကိုတည်တည်ချာချာစစ်ဆေးခဲ့ပြီးတဲ့နောက်2019ခုနှစ်ဩဂုတ်လ25ရက်နေ့နဲ့ဒီဇင်ဘာ31ရက်နေ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာရိုဟင်ဂျာတွေကိုပြင်ထုတ်နှိပ်ကွပ်ညှဉ်းပန်းခဲ့တဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအတွက်ဗိုလ်ချုပ်မှုကြီးမေးအောင်လိုက်မှာတာဝန်ရှိတယ်လို့အကျိုးအကြောင်းသိယုံကြည်ရတော့တဲ့အခြေခံတွေရှိတယ်လို့ကျွန်တော်ယုံကသုံးသပ်ပါတယ်
။ဒီလောက်နဲ့မပြည့်သေးတဲ့သဘောကိုလည်း ICC ရှင်းနေချက်ကအခုလိုအရေးပေးသွားဖြစ်ပါတယ
်။ This is the first application
ဒါမြန်မာအစိုးရအစိုးရတာဝန်ရှိသူတွေကိုဖမ်းဆီးမိတ်အတွက်ပထမဆုံးရှောက်ထားချက်လည်းဖြစ်ပါတယ်ဆက်ပြီးလိုက်လာမှာတွေပို့လို့ရှိပါသေးတယ
်ကန္နမှုတရားရုံးကဘုချုပ်မူကြီးမင်းအောင်လည်းပေါ်ဖမ်းဝရထုတ်ပေးလေးပလားဘာတွေကောဇက်တိုက်လိုက်လာအောင်မလဲဒါတွေကတော့2025မှာစောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
ဒီမိုကရေစီနဲ့လူ့ခွင့်ရေး2024ခုနှစ်ဖြစ်ရအနှစ်ချုပ်ဥတ္တမောင်တန်ပြောပြခဲ့တာပါအခုမကြာခင်အာရှနိုင်ငံရဲ့ပါဝင်နောက်ထပ်နှစ်ကုန်အထူးစီစဉ်နေလာဖို့ရှိပါသေးတယ်ခင်ဗျာဟုတ်ကဲ့ပါမင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ကျွန်တော်တို့ပြောပြပေးနေပါတယ်အခုဒုတိယပိုင်းတိုင်းဝက်ခံမှာလဲနောက်နှစ်ကုန်အထူးစီစဉ်နေဖြစ်တဲ့လေယာစီးပွားနဲ့သတင်းတွေတဲ့ကတုဒအစီအစဉ်နေမလာခင်အာရှနိုင်ငံရဲ့နှစ်ချုပ်အထူးစီစဉ်ပထမပါ2024ခုနှစ်ထဲအာရှမှာရွေးကောက်ပွဲတွေနဲ့အစိုးရအပြောင်းလဲတွေဖြစ်ခဲ့ပါတယ်ဒါပေမဲ့နိုင်ငံရေးတည်ငြိမ်မှုအားနေပြီးဒီမိုကရေစီရှေ့ဆက်မတိုးနိုင်တာတော့ဖြစ်နေစေပါနောက်တိုင်ဝမ်တောင်တရုတ်ပင်လယ်ရေနဲ့အင်ဒိုပစိဖိတ်တင်းမာမှုတွေအနောက်အာရှစစ်ပွဲတွေလည်းပြင်းထန်ခဲ့ပါတယ်အရှိတောင်အရှာအပါဝင်အာရှတလွာစီးပွားရေးပြန်ကောင်းလာခဲ့ပေမဲ့မရေရာမတိကျမှုတွေများတဲ့နှစ်လို့လဲသုံးသက်သူတွေကပြောကြပါတယ်ကုစော်မှုကျော်စူစီပြောပြပေးပါဦးခင်ဗျာ
နောက်ထောင်းနဆက်လေးခုနှစ်ဟာကပရွေးကောက်ပွဲအများဆုံးနှစ်လို့ဆိုတဲ့အတိုင်းအာရှတလွာမှာလဲထိုင်ဝမ်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်အိန္ဒိယပါကစ္စတန်စတဲ့နိုင်ငံအတော်များများမှာရွေးကောက်ပွဲတွေဖြစ်ခဲ့ပြီးအစိုးရအသစ်တွေတက်လာခဲ့သလိုအာဏာကိုဆက်လက်ထိန်းချုပ်ထားဖို့ကြိုးပမ်းတဲ့အတွက်မတည်ငြိမ်မှုတွေဝေဖန်မှုတွေလည်းဖြစ်ခဲ့ပါတယ်2024ခုနှစ်တွင်အာရှတိုက်ရဲ့နိုင်ငံရေးဒီမိုကရေစီအရေးကိုပြန်ကြည့်မယ်ဆိုရင်တည်ငြိမ်မှုနည်းတယ်လို့ဆိုနိုင်ပါတယ်2024နှစ်စံပိုင်း January 9ရက်နေ့မှာဘင်္ဂလားဒေ့ရှ်မှာရွေးကောက်ပွဲလုပ်ပါတယ်အာဏာကိုနှိရှေလာများချုပ်ကန်ထားတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာပဲစတုတ္ထအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်ခဲ့ပါတယ်အတိုက်ခံနဲ့အပေါ်ဖန်ဆီးထောင်ချတာရွေးကောက်ပွဲဝင်ငွေပိတ်ပင်ထားတာတွေကြောင့်ဘင်္ဂလားဒေ့ရှ်ဒီမိုကရေစီကိုဝေဖန်ခဲ့ကြပါတယ်ဆန္ဒပြပွဲတွေအကြမ်းဖက်နေနေမှုတွေရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲပြီးတောက်လျှောက်ဖြစ်ခဲ့ပြီးနောက်ဆုံးဩဂုတ်လအရောက်မှာတော့အာနာကို15နှစ်ကျော်ကြာချုပ်ကန်ခဲ့တဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်အဲ့ဒီနောက် January 17ရက်နေ့မှာထိုင်ဝမ်မှာရွေးကောက်ပွဲကျင်းပပါတယ်တိုးတက်သောဒီမိုကရက်ပါတီ DPP ပါတီကလိုက်ချင်းတေသမရဖြစ်လာပါတယ်တရုတ်ကတော့သဘောမကျပါဘူးသမရလိုက်ချင်းတေကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူလို့ဆွဆွဲပြီးချင်းချောက်ပြောဆိုတာတွေထိုင်ဝမ်ကျွန်းအနီးစီရေးပြတာတွေလုပ်ပါတယ်တရုတ်ကထိုင်ဝမ်ကိုဒူပိုင်လို့ကြွေးကြော်ထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်မေလ20ရက်နေ့ကလိုက်ချင်းတေသမရအဖြစ်စံသစ္စာချင်းဆိုစဉ်ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းတရုတ်ထံကနေလွတ်လပ်ရေးတောင်းဆိုသွားမှာမဟုတ်ပေမဲ့တိကျအာဏာပိုင်နယ်မြေတစ်ခုအဖြစ်ဆက်လက်ရပ်တည်သွားမယ်လို့ပြောဆိုခဲ့ပါတယ်။မေလ23ရက်နေ့မှာတရုတ်ကချင်းကြောက်တဲ့အနေနဲ့ထိုင်ဝမ်အနီးစီရေးလေ့ကျင့်ခဲ့သလိုမေလ24ရက်နေ့မှာကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုချင်းကြောက်ပြောဆိုခဲ့ပါတယ်
။近日，中国人民解放军东部战区组织战区陆军、海军。
ဒီစီရေးလေ့ကျင့်မှုဟာထိုင်ဝမ်လွတ်လပ်ရေးဆိုပြီးစိတ်ကြီးဝင်နေတာတွေနဲ့ပြင်ပကဝင်ရောက်ဆွတ်ဖက်မဲ့အင်အားစုတွေကိုတားမြစ်ဖို့အတွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုပြီးရန်စားမှုတစ်ခုလုပ်တိုင်းပြန်လည်ပေါင်းစည်းရေးအတွက်ရှေ့ကိုခြေတလန်းတိုးတဲ့တံပြန်လှုပ်ဆောင်မှုတစ်ခုကိုလှုပ်ဆောင်မှာဖြစ်ပြီးပြန်လည်ပေါင်းစည်းရေးပြီးမြောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ
်။သမရလိုက်ချင်းတေကတော့ထိုင်ဝမ်ကိုကာကွယ်သွားမယ်လို့မေလ23ရက်နေ့ပေါ်ပြီးပြောဆိုခဲ့ပါတယ်
။作为三军统帅，我的责任就是保家卫国。
ကြည်ရီလေတက်အလုံးရဲ့ဦးစီးချုပ်ဖြစ်တဲ့တမရအနေနဲ့တိုင်းပြည်နဲ့ပြည်သူတွေရဲ့အသက်အိုးအိမ်တွေကိုကာကွယ်သွားပါမယ်။တိုင်းပြည်ရဲ့လုံခြုံရေးအတွက်တမတော်အသွင်းကညီကိုမောင်နှမတွေနဲ့အတူရှေ့တန်းကပါဝင်သွားပါမယ်
။တရုတ်ကထိုင်ဝမ်ရဲ့ဒီမိုကရေစီအရေးကိုအားပေးထောက်ခံတဲ့အမေရိကန်ပြည်ထောင်စုကိုပါကန့်ကွက်ပြောဆိုပြီးတရုတ်ပြည်တပြည်တည်းမူကိုသာဆက်လက်ကင်ဆွဲရမယ်လို့ပြောဆိုထားပါတယ်။ February 10ရက်နေ့မှာတော့ပါကစ္စတန်မှာရွေးကောက်ပွဲလုပ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရုံးရင်ဆန်ခတ်မှုတွေအကြားကပဲစစ်တပ်နဲ့အစဉ်ပြေတယ်လို့ဆွဆွဲခံထားရတဲ့နဝရှရစ်ဝန်ကြီးချုပ်ဖြစ်သွားပါတယ်။အရင်ကအတိုက်ခံဝန်ကြီးချုပ်ဟောင်းအမရာခန်ကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။
February 14th နေ့မှာတော့အင်ဒိုနီးရှားမှာရွေးကောက်ပွဲလုပ်ပါတယ်။ယခင်အာနာရှင်ဟောင်းဆူဟာတိုရဲ့သမဲဘိုဂျိုဂျီဟောင်းပရာဘိုဝိုဆူဘီယန်တို့အနိုင်ရပါတယ်။အဲ့ဒီအချိန်ကသမ္မတဝီဒိုဒိုဟာလည်းသူ့ရဲ့သားဒုတိယသမ္မတဖြစ်ရေးပရာဘိုဝိုနဲ့ပူးပေါင်းခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်အင်ဒိုနီးရှားရဲ့ဒီမိုကရေစီအပေါ်ဝေဖန်မှုတွေရှိပါတယ်။အာနာရှင်ဆူဟာတိုလက်ထက်ကအတိုက်အခံတွေကိုဖန်ဆီးနှိပ်စက်တပ်ဖြတ်တာတွေစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံထားရသူဘိုဂျိုဂျီဟောင်းပရာဘိုဂိုအင်ဒိုနီးရှားမှာသမ္မတဖြစ်လာခဲ့ပါတယ်။အိန္ဒိယမှာတော့ဧပြီလထဲမှာရွေးကောက်ပွဲကျင်းပခဲ့ပြီးဟိန္ဒူအမျိုးသားရေးဝါဒီနရင်ဒရာမိုဒီပဲဝန်ကြီးချုပ်ပြန်ဖြစ်လာပါတယ်။အတိုက်အခံတွေပေါ်ဖိနှိပ်မှုနဲ့လွတ်လပ်မှုတွေကိုချုပ်ချယ်တာကြောင့်အိန္ဒိယရဲ့ဒီမိုကရေစီချင်းချောက်ခံနေရပြီလို့လည်းဝေဖန်ကြပါတယ်။2024ခုနှစ်အတွင်းအာရှဒေသမှာနိုင်ငံအတော်များများရွေးကောက်ပွဲကျင်းပနိုင်ခဲ့ပေမဲ့နိုင်ငံရေးအရာမတည်ငြိမ်မှုတွေအမျိုးသားအကျိုးစီးပွားရှည်တန်းတင်တာတွေစသဖြင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။ ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားရေးဘူးဦးအောင်သူငိမ့်ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်။ဆိုတော့အဲ့တော့2024ခုရဲ့ထူးခြားချက်ကတော့ကမ္ဘာကြီးရဲ့နိုင်ငံတော်တော်များများမှာကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်တယ်ဗျ။အထူးသဖြင့်ကျွန်တော်တို့နိုင်ငံပေါင်း60ကျော်မှာရွေးကောက်ပွဲတွေဖြစ်ခဲ့တယ်။တော့ကျွန်တော်တို့အင်ဂျီချင်းတွေဖြစ်တဲ့လူရည်ထူထပ်တဲ့အင်ဂျီယာတို့ဘင်္ဂလားဒေ့ရှ်ဟိုအင်ဒိုနီးရှားနိုင်ငံလည်းအပါဝင်ပေါ့ဗျာနော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေတစ်စုံလုံးကြည့်လို့ရှိရင်ကျွန်တော်တို့ဟို incumbent ဆိုခေါ်တဲ့အရင်တော့အာဏာရှိခဲ့တဲ့ပါတီတွေကသိအခြေအနေမှာဟန်တာတွေ့ရတယ်ဗျာ။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခြုံငုံပြောရင်တော့ကျွန်တော်တို့လက်ရဇွန်ပါတီတွေပေါ့နော်ခုနအမျိုးဘာသာသာသနာစသဖြင့်ဒီလိုစဉ်းစားတဲ့ပါတီတွေကအာဏာတော်တော်ရလာကြတာလည်းတွေ့ရတယ်နောက်တစ်ခုကကျတော့ဒီနိုင်ငံရေးပါတီတွေနဲ့အခုရွေးကောက်ပွဲတွေကြားမှာကြည့်ရင်ကျွန်တော်တို့သမယိုးကျဆက်သွားခြင်းတဲ့သူတွေနဲ့အပြောင်းလဲတွေလိုချင်တဲ့ကြားထဲမှာကျွန်တော်တို့ဘာခွန်လဲအားပြိုင်မှုတွေဒါတွေလည်းတွေ့ရပါတယ်ဗျာ
ပြီးခဲ့တဲ့2024ခုနှစ်အာရှတိုက်တစ်ခုလုံးရဲ့ဒီမိုကရေစီဟာတိုးတက်မှုရှိပါသလားထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရပါတီကိုစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအရကန့်သတ်မှုတွေလုပ်ပြီးပါတီခေါင်းဆောင်ဝန်ကြီးချုပ်ဖြစ်မလာအောင်ကန့်သတ်ခဲ့တယ်လို့နောက်ဆုံးပါတီကိုပါဖျက်လိုက်ပါတယ်ဖိလစ်ပိုင်မှာလည်းအာနာရှင်ဟောင်းမာကော့စ်ရဲ့သားမာကော့စ်ဂျူနီယာကအာဏာရထားပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းပြီးပြည်တွင်းစစ်ဖြစ်နေပါတယ်အခုနောက်ဆုံးတောင်ကိုရီးယားလိုနိုင်ငံမှာသမ္မတကစစ်အုပ်ချုပ်ရေးကြေညာပြီးလွတ်တော်ကိုတန်းတဲ့ဝင်သိမ်းနဲ့ဖြစ်ရဖြစ်ခဲ့ပါတယ်။2024ခုနှစ်အတွင်းအာရှတိုက်အပါအဝင်တစ်ကမ္ဘာလုံးရဲ့နိုင်ငံရေးအခြေအနေတွေဟာသေချာရည်ရမှုမရှိဘူးလို့ဦးအောင်သူငိမ့်ကမြင်ပါတယ်
။ရွေးကောက်ပွဲတွေတော့တစ်ကမ္ဘာလုံးမှာတော်တော်များများဖြစ်ခဲ့တယ်။ဒါပေမဲ့ဒီရွေးကောက်ပွဲတွေကြောင့်ဒီမိုကရေစီပိုတိုးတက်လာတယ်လို့တော့မယူဆနိုင်ဘူးပေါ့နော်။ကျွန်တော်တို့အရှိတောင်အရှပေါ့မတည်ငြိမ်တဲ့အနေအထားတွေ့ရတယ်ဗျ။ uncertainty လို့ခေါ်တဲ့မသိကြမရေရတဲ့အနေထားလည်းတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီခရီးလမ်းကအတက်အကျနေနဲ့သွားနေတယ်လို့ထင်တယ်ဗ
ျ2024ခုနှစ်အတွင်းအာရှဒေသလုံခြုံရေးအခြေအနေကရောဘယ်လိုရှိပါသလဲထိုင်ဝမ်ကျွန်းနဲ့ထိုင်ဝမ်ရေလက်ကြားနိုင်ငံတကာရေပိုင်နဲ့အဖြစ်ဆက်လက်တည်ရှိရေးအမေရိကန်နဲ့မဟာမိတ်တွေကလိုလားပြီးတရုတ်နဲ့တင်းမာမှုတွေဖြစ်နေပါတယ်အမေရိကန်ဟာထိုင်ဝမ်လုံခြုံရေးအတွက်လက်နက်ခဲယမ်းတွေရောင်းချပေးတယ်လို့ငွေကြေးထောက်ပံ့မှုတွေလည်းပေးခဲ့ပါတယ်။တရုတ်ကတော့အပြင်းအထန်ကန့်ကွက်ခဲ့ပါတယ်။နောက်ထပ်တင်းမာမှုတစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့အငင်းပွားမှုပြင်းထန်လာနေပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးသမ္မတမာကော့စ်ဂျူနီယာအော်စတြေးလျနိုင်ငံကိုရောက်ရှိစဉ်အော်စတြေးလျလွှတ်တော်မှာFebruary 29ရက်နေ့တုန်းကအခုလိုပြောဆိုခဲ့ပါတယ
် Just as we fought to build our rules based international order so are we now fighting to protect it
The protection စီးမျိုးဥပဒေတွေကိုလိုက်နာတဲ့နိုင်ငံတကာတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်စောင့်ရှောက်တာဟာလည်းတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ
်အထူးသဖြင့်တော့ဖိလစ်ပိုင်ရဲ့သောမရှိုးဝဲကျွန်းနဲ့အနီးတရုတ်နဲ့တင်မောချင်းတိုက်မိတဲ့အထိထိတိုက်တိုးမှုတွေဖြစ်လာခဲ့ပါတယ်အမေရိကန်ကတော့ဖိလစ်ပိုင်ဘက်ကအခိုင်အမာရပ်တည်မယ်လို့ပြောပါတယ
် It's why we stand with the Philippines and stand by our ironclad defense commitments including under the mutual defense treaty
အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်ဘက်ကရပ်တည်ပြီးခုခံတာကွယ်သွားဖို့ တမ်မနီသားလို့ခိုင်မာတဲ့တန်တိတ်ထန်ချထားပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကမတ်လ16ရက်နေ့တုန်းကတည်းကကတိပေးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေဖြစ်ပြီးအမေရိကန်ကဖိလစ်ပိုင်မှာစစ်အင်အားတွေတိုးချထားပါတယ်။နောက်ထပ်လုံခြုံရေးဆိုင်ရာပြဿနာတစ်ရပ်ကတော့မြောက်ကိုရီးယားဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာပယ်ထိန်တာတာဝဲပစ်မစ်ဆိုင်းဒုံးတွေတိုက်ချင်းပစ်ဒုံးတွေအပါအဝင်မစ်ဆိုင်းဒုံးမျိုးစုံကိုထုတ်လုပ်စမ်းသပ်တာတွေပြစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်ဟာလုံခြုံရေးအတွက်ဆိုရင်ပူးပန်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်သလိုအမေရိကန်ရင်ငုံတင်မောတွေလေရင်တင်တင်မောတွေဘုံကျဲတိုက်လေရင်တွေအပါအဝင်တောင်ကိုရီးယားမှာအမေရိကန်ကလည်းစစ်အင်အားတိုးချပါတယ်ဂျပန်ကလည်းစီရေးအသုံးစရိတ်ကို59ဘီလီယံအထိတိုးမြင့်ပြီးစစ်လက်နက်ပစ္စည်းတွေတပ်ဆင်ပါတယ်အခုလိုတင်းမာနေချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကမြောက်ကိုရီးယားကို2024ခုနှစ်ဇွန်လ16ရက်နေ့မှာရောက်ရှိသွားပြီးစစ်ရေးအပါအဝင်ဗက်ပေါင်းစုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမြောက်မဟာမိတ်ဖွဲ့လိုက်ပါတယ်။အဲ့ဒီတုန်းကသမ္မတပူတင်ကအခုလိုပြောဆိုခဲ့ပါတယ်
။ Подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ကျစိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ်။
မြောက်ကိုရီးယားကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအောင်မြင်တဲ့အထိအကူအညီပေးသွားမယ်လို့ကတိပေးထားပြီးအခုနောက်ဆုံးမြောက်ကိုရီးယားစစ်သား 1,000 လောက်ကိုရုရှားကိုပို့ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့ကန့်ကွက်ထားပါတယ်။တရုတ်နဲ့ဂျပန်အကြောင်းမှလည်းပိုင်တဲ့ကြော်ဖြတ်ဝင်ရောက်မှုအတွက်ဂျပန်ကတရုတ်ကိုကန့်ကွက်တာတွေရှိခဲ့ပါတယ်။2024ခုနှစ်အတွင်းတရုတ်လေရင်တွေရေတပ်သင်္ဘောတွေဂျပန်ပိုင်တဲ့အတွင်းအချင်းချင်းဝင်ရောက်ခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်အရှေ့အာရှနဲ့အင်ဒိုပစိဖိတ်ဒေသဟာကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေပါဝင်တဲ့ပဋိပက္ခဆောင်ရနေရာတစ်ခုဖြစ်လာနေတယ်လို့သုံးသပ်သူတွေရှိပါတယ်။ ISP မြန်မာသုတေသနအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကတော့အခုလိုမြင်ပါတယ်
။ဒီလိုယူဆရင်လည်းရနိုင်ပါတယ်ခုနကကျွန်တော်တို့အင်ဒိုပစိဖိတ်ဒေသလို့ခေါ်တဲ့ဒေသမှာနောက်ထပ်စစ်မီးပြင်ဖြစ်လာမလားဆိုတဲ့စဉ်းစားချက်ပေါ့နော်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်လည်းကျွန်တော်တို့အာဆီယံကစီးပွားရေးအရကောင်းနေတယ်ဗျာနောက်တစ်ခုကကမ္ဘာပေါ်မှာစီးပွားရေးတက်နေပြီးတော့ဘဒူဖြစ်ဖြစ်လာပြီးတော့ရင်းနှီးမြှုပ်နှံမှုတွေလှုပ်ချင်တယ်ရုရှားအပါဝင်တရုတ်အပါဝင်ကျန်တဲ့အမေရိကန်လည်းရင်းနှီးမြှုပ်နှံမှုတွေအများကြီးရှိပါတယ်အဲ့တော့ဖြစ်နိုင်တာကတော့အာဆီယံကိုကြားထားပြီးတော့သုဘာသာစုကျွန်တော်တို့ဘာခေါ်မလဲကုန်သွယ်ရေးစစ်ပွဲတို့ဒီလိုတင်းမာမှုတွေတော့ရှိအောင်ရှိနေနိုင်ပါတယ
်အရှေ့အလယ်ပိုင်းဒေသမှာတော့အစ္စရေးကဂါဇာဒေသမှာထိုးစစ်ဆင်နေရုံတွေမကလေဗနွန်နိုင်ငံတွေကဟစ်ဘိုလာတွေကိုပါထိုးစစ်ဆင်တိုက်ခိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့ဟာမတ်စ်အဖွဲ့ပေါ်လက်တုံ့ပြန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းသေဆုံးသူ 45,300 ကျော်သွားပြီလို့ပါလက်စတိုင်းကျောင်းမကြီးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။အစ္စရေးနဲ့ဟစ်ဘိုလာအကြားယာယီအပြစ်အခတ်ရထားပါတယ်။ဂါဇာဒေသအပြစ်အခတ်ရဆဲရေးကတော့ဖြစ်မလာသေးပါဘူး။ဒီဇင်ဘာလ10ရက်နေ့ကတော့စီးရီးယားမှာနှစ်ပေါင်း90ကျော်သားအဖွဲ့နှစ်ယောက်စက္ကန့်အုပ်ချုပ်ခဲ့တဲ့ပါရှာအယ်အာဆာအစိုးရပြုတ်ကျသွားပြီးဒမတ်စကတ်မြို့တော်ကိုတပုန်တွေကသိမ်းယူလိုက်ပါတယ်စီးရီးယားအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကကူညီဆောင်ရွက်နေပါတယ်2024ခုနှစ်အတွင်းမြန်မာနိုင်ငံမှာတော့အရှေ့မြောက်တိုင်းစစ်ဌာနချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်စတဲ့စစ်ကောင်စီစခန်းကြီးတွေကျခဲ့တယ်လို့ရှမ်းချင်းရခိုင်ကရင်နီကရင်စကိုင်းမကွေးဒေသတွေမှာတော်လှန်ရေးတပ်တွေကနယ်မြေအတော်များများတိုးချဲ့သိမ်းပိုက်လာပါတယ်ဒါအပြင်မြန်မာနိုင်ငံမှာရေကြီးတာအပါအဝင်သဘာဝဘေးအန္တရာယ်တွေလည်းကြုံခဲ့ရပြီးစစ်ဘေးနဲ့သဘာဝဘေးကြောင့်လာမယ့်2025ခုနှစ်အတွင်းလူသန်းပေါင်း20ကျော်လောက်လူသားချင်းစာနာမှုအကူအညီတွေလိုနိုင်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်2024ခုနှစ်အတွင်းအာရှမှာရွေးကောက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေစစ်ပွဲတွေသဘာဝဘေးအန္တရာယ်တွေကြောင့်အတော်ကလေးလှုပ်ခတ်ခဲ့တယ်လို့ဆိုနိုင်ပါတယ်စစ်ပွဲတချို့ကတော့လာမယ့်2025ခုနှစ်အထက်အထိရောက်သွားနိုင်ပါတယ်။လာမယ့်2025ခုနှစ်မှာနောက်ထပ်သတိပြုစရာအချက်တချို့ကိုတော့ ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကဘာကြီးတစ်ခုလုံးကမတည်ငြိမ်ဘူးပေါ့နော်။အဲ့ uncertainty လို့ခေါ်တဲ့ကျွန်တော်တို့မရေရာမသိကြမှုတွေပြည်နေတဲ့နှစ်လို့တော့ပြောချင်တာပေါ့။ဒါတစ်ခုရှိပါတယ်။ဆိုတော့နောက်တစ်ခုကကျွန်တော်နှစ်ချက်လောက်ဖြည့်ပြောချင်တယ်။တစ်ခုကကျွန်တော်တို့သဘာဝဥတုဖောက်ပြန်ပြောင်းလဲမှုပေါ့နော် climate change တွေကပိုပြင်းထန်ဆိုးွားလာတယ်ဒီကျွန်တော်တို့အာရှတစ်ခုတည်းရေမဟုတ်ဘဲနဲ့ဂျန်နဲ့ကမ္ဘာတစ်ခွန်းမှာဖြစ်တာပေါ့နော်အဲ့ဒီကိစ္စကလည်းဒီ2025မှာ geopolitical တဲ့ကိစ္စလို့ထင်ပါတယ်အဲနောက်တစ်ချက်ကတော့အခု AI လို့ခေါ်တဲ့ကျွန်တော်တို့ဒီအသိဉာဏ်ဂျူပေါ့ဗျာဒါစက်က machine learning လို့ခေါ်တဲ့ဒီကိစ္စတွေဖွံ့ဖြိုးလာတယ်။ကြပြိုင်တဲ့ထက်မှာပဲအာနာရှင်တွေကဒီနည်းပညာအသစ်တွေကိုကျွန်တော်တို့ hijack လုပ်တယ်ဟိုဒါကိုအဆုံးချနိုင်အောင်ကြိုးစားပြီးတော့လူခွင့်ရေးချူဖောက်မှုတွေပို့ပြီးတော့ရှိလာနိုင်တယ်ဒါကလည်းစိတ်ဝင်စားစရာကိစ္စလို့ရပါတယ်
ဒီတော့ပြန်ဆိုစေကောင်းမှု2024ခုနှစ်ကိုကြော်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အာရှအပါအဝင်ကမ္ဘာကြီးမှာဤပညာတွေတိုးတက်မှုတွေနဲ့အတူတင်းငိအေဂျန်ပီတာယာဝါပြောတဲ့ခေတ်သစ်တစ်ခုစီကိုဥတည်သွားမလား။ဒါမှမဟုတ်အင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုတွေတိုးလာပြီးပဋိပက္ခတွေပုံမပြင်းထန်လာအောင်မလားဆိုတာကိုတော့လာမယ့်2025ခုနှစ်အတွင်းအတူတကွတွေ့ကြုံဖြတ်တန်းကြပါစို့လို့ဆန္ဒပြုရင်2024ခုနှစ်အာရှနိုင်ငံရေးနှစ်ချုပ်အစီအစဉ်ကိုဒီမှာတင်ရန်သားလိုက်ပါရစေ
။အာရှနိုင်ငံရေး2024နှစ်ချုပ်ကိုစောမှုကြောင့်ပြောပြခဲ့တာပါ။အခုလဲလေယာစီဝါနှစ်ချုပ်အထူးပါစစ်ပွဲရေးပေးကြောင့်ကုံတွေရေးစိုက်ပျိုးရေးထိခိုက်တာအပါအဝင်ကိုပြောထားပါတယ်။2024ဟာတောင်သူတွေပျက်စီးဆုံးရှုံးမှုကြီးတဲ့နှစ်ပါစေပတိပခတွေကြောင့်နေဆက်ကုံတွေရက်ပြီးတဘာဝဘေးရန်တွေကြောင့်တော့စိုက်ပျိုးရေးလည်းအထူးထိခိုက်ခဲ့ရပါတယ်ဒီတစ်နှစ်တာအခြေအနေ Farmer Times Media ပြောပြပေးပါအောင်ခင်ဗျာ
စီဝါရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကတော့2024 2025ဘဏ္ဍာနှစ်မှာပြည်ပကိုလေယာထွက်ကုန်တင်ပို့မှုကနေအမေရိကန်ဒေါ်လာတန်း300နီးပါးဝင်ငွေရရှိထားပြီးကုန်သင်မှုကဏ္ဍအားလုံးကနေဝင်ငွေအမေရိကန်ဒေါ်လာ6ဘီလီယံကျော်ရရှိထားတယ်လို့ပြောဆိုထားပါတယ်။နေဆက်ကနေစံနဲ့သကွဲပြောင်းစံပဲမျိုးစုံနှမ်းရောင်စုံဖရဲသခွားနဲ့ရေထွက်ကုန်တို့ကိုတင်ပို့မှုအများဆုံးပြုလုပ်နေကြတာဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာ2020ခုစစ်စင်ရေးမြို့သိမ်းတိုက်ပွဲကြီးတွေစတင်ခဲ့တဲ့2023ခုနှစ်အောက်တိုဘာလကစလို့လက်ရှိအချိန်ထိမူဆယ်105မိုင်အပါအဝင်နေဆက်ကုံသွယ်ရေးဇုံကြီးတွေမှာကုံသွယ်မှုရနာထားရပြီးလမ်းမဆက်သွယ်ရေးပြတ်တောက်မှုတွေလည်းဖြစ်ပေါ်နေပါတယ်။လက်ရှိမှာကချင်ပြည်နယ်တွေကတရုတ်မြန်မာနေဆက်ခိတ်တွေဖြစ်တဲ့ကမ်ပိုက်ဒီလိုင်ဇာပန်ဝါလွယ်ကျဖီမော်စတဲ့နေဆက်ခိတ်တွေကိုကချင်လွတ်မြောက်ရေးတပ်မတော် KIA KIO တပ်တွေကထိန်းချုပ်ထားပြီးနေဆက်ခိတ်တွေဖွင့်ထားပေမဲ့ကုံသွယ်မှုကတော့မရှိသလောက်နည်းပါးနေပါတယ်။လာဒူကိုကန်တပ်ဖွဲ့ MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကျင်စန်းကျော်ရှင်းရွှေရော်ကျူကုတ်ပန်ဆိုင်နေဆက်ခိတ်တွေကလည်းကုံသွယ်မှုရပ်တန့်နေပါတယ်တရုတ်မြန်မာနေဆက်ခိတ်တွေထဲမှာရှမ်းပြည်နယ်အရှေ့ပိုင်းတာရှိလိုက်မိုင်းလားတာလော့နေဆက်ခိတ်ကနေဖရဲသကွားတင်ပို့မှုအနည်းငယ်ရှိသလိုမူဆယ်မြို့စင်ဖြူခိတ်ကတော့မိဖို့ကြောင့်သောအသီးအနှံနဲ့အသား9ကိုသာတရက်မှာကားစီးရေ90နဲ့ဆိုင်ကယ်စီးရေ200လောက်ဝင်ရောက်ဖြတ်တန်းဝင်ပြုထားပါတယ်ကျန်တဲ့အေခေတာပါဝင်လူသုံးကုန်ပစ္စည်းအလုံးတည်ယူခွင့်ပိတ်ပင်ထားတယ်လို့ကုန်တယ်တွေကပြောပါတယ်လက်တလုံးမှာတရုတ်မြန်မာနယ်စပ်ခိတ်ကနေစံတင်ပို့မှုလုံးဝရပ်တန့်သွားတယ်လို့ကျန်တဲ့လေယာထွက်ကုန်ပစ္စည်းတင်ပို့မှုတွေလည်းရပ်တန့်နေတာပါထိုင်းမြန်မာနယ်စပ်ကုန်တယ်တွေကလည်းလက်ရှိမှာမြဝတီစုံကကုန်တယ်မှုရနာထားရတယ်လို့မြဝတီအာရှလမ်းကတွာလာလို့မရသေးတာကြောင့်တောလမ်းကနေတွာရတဲ့အတွက်လမ်းမဆက်တွေခက်ခဲပြီးအန်ဒီရဲ့များသလိုတဲယူပို့ဆောင်ရေးဇယိတ်တွေလည်းပုံမူကုန်ကြနေတယ်လို့ကုန်တယ်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနယ်စပ်ကကုန်သွယ်ရေးစခန်းတွေကိုလည်းဒေသခံတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီး2023ခုနှစ်ကစလို့ကုန်သွယ်မှုကရပ်တန့်သလောက်နီးပါးဖြစ်နေတာပါပင်လယ်ရောင်းကုန်သွယ်မှုကတော့ဇယိတ်စကားများပြီးအကျိုးအမြတ်ရရှိမှုနည်းပါးလို့လောက်ကိုင်းသူအနေငယ်တာရှိတယ်လို့ဆိုကြပါတယ်မြန်မာနိုင်ငံနဲ့ကုန်သွယ်မှုအများဆုံးပြုလုပ်နေတဲ့နိုင်ငံတွေကတော့တရုတ်ထိုင်းဂျပန်အိန္ဒိယအမေရိကန်ဂျာမနီ UK စပိန်နယ်သာလန်တောင်ကိုရီးယားနိုင်ငံတို့ဖြစ်ပြီးအိန္ဒိချင်းဖြစ်တဲ့တရုတ်ထိုင်းဘင်္ဂလားဒေ့အိန္ဒိယနိုင်ငံတို့နဲ့နယ်စပ်ကုန်သွယ်ရေးကိုအဓိကပြုလုပ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေကိုတော့တရုတ်စင်ကာပူထိုင်းအင်ဒိုနီးရှားမလေးရှားအိန္ဒိယတောင်ကိုရီးယားဂျပန်ဗီယက်နမ်နဲ့အမေရိကန်နိုင်ငံတို့ကနေတင်သွင်းကြပါတယ်
2024ခုနှစ်မိုးရသည့်ကာလဖြစ်တဲ့ Soon, okay, Satimalari, twin, Niwaki near Nyasumaro, don't you satay genie Nyamu Pipuagebi? Leshi Jane D, the Chuji Yagani Ari Sui, Nitailumia, the Wulu, Dirakan, we got your so tabare. Satimalasa Dieniga, Nimanagan, we up the Kagate, super typhoon on the Yagija, King Pine, Kayapine, Movine, Shankine, Bowie. Nibiro, Pugo Dime, Makwe Dime, Mandali Tainti Tajiroma, Yeji Shemurine, Nibu Muripa Jungtui Kayabare. Andovalati, Nimene Paiti Yashigere Sinuya, Yeji Shemurine, Nibu Murija, Lubangaya Nivati Sungayabi, Nangata Wema, Nezon Lubang Chopin Tonton Cho Yibi Ticketlo. They are long and wind on train wapawi, thrice and gong ye bong, then shit on jo di son kere lule, sip on zigasi in topian ye bari. Dabi, jagi moreta kakere shenjao, shemti ne bawi, nemaning at the wema sai butare, sabaha saiga shit in yab ye si get lu, the chatina saiga kuna dong jo lap ye si so shong kere lu su bari. Yagi mong rai jang, they are saying we ye jin nim yo piersi gare, tong tu nyazu ha. Say you say ye nim lo lao da ba we. Larry de gani, she pian chasimu nao jara jao, saba ba we. Din nem yazu go tamma sai yu nai jim she de wulu, tong du riga pio bari. Makuidai bemaro, mugong ye shalu, ni ben nan saking we ni lao bi, jessi so shong kong ne lo suja bari.
ညီမတို့ငယ်ဆန်တော်အတင်းကြောက်ကတော့အခုနှစ်နှွေသဘာရာသီအတွက်ချင်းဝေထောက်ယူလို့တဲ့တောင်သူတွေအနေနဲ့လက်အမြေပိုင်ဆိုင်ခွင့်လက်မဲ့ပုံစံခွန်မှုရင်းကိုအမခံဖြစ်ပေါင်နှံထားရမှာဖြစ်တယ်လို့ချင်းဝေပြန်ဆက်ရမယ်ကာလကိုစပါးတိနဲ့တရားတိစာဖြစ်တဲ့လေးလကနေ၅လအထိတတ်မှတ်ထားပြီးအတိုးနှုံးကိုတော့တစ်နှစ်ဆရာခိုင်နှုံးတတ်မှတ်ထားတယ်လို့ပြောဆိုထားပါတယ်ချင်းဝေကတော့နေပြီးတော့အပ
လောက်ထိလက်ခံရရှိထားတယ်လို့မြန်မာနိုင်ငံစစ်သမားအသင်းချုပ်ကထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်မြေဩဇာပိုးသက်ဆေး73စီအလုတ်သမားနဲ့လေယာ35ရန်ကစားတဲ့အထွေထွေကုန်ကျစရိတ်အားလုံး3သားလောက်မြင့်တက်လာပြီးအခုနှစ်မှာလက်တေကစိုက်ပျိုးစရိတ်က7.3 သိန်းလောက်ထိကုန်ကျနေပါတယ်။
ဒရောမာပြည်သူတွေဟာစစ်ပီနဲ့ကုံစည်းနှုံမြစ်တက်မှုစောင်းတော့ကုန်ရှာပါပြက်လက်မှုတန်တွေကိုပါဘူးတွင်းရင်ဆိုင်နေကြရတာဖြစ်ပါတယ်။ပဲခူးတိုင်းဒေသအတွင်းကစပန်းဆိုင်တောင်သူတွေကတော့လက်ရှိမြမလျာစိုက်ပျိုးစည်းဝါးစနင်းကကုန်သည်တွေအတွက်တည်ချတဲ့ရင်းနှီးမှုဖြစ်ပြီးစိုက်ပျိုးတောင်သူတွေအတွက်ကတော့မတည်ချတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဝေဖန်ထားပါတယ်။
စစ်ဘေးရေဘေးကြောင့်ကုန်သွယ်စိုက်ပျိုးရေးထိခိုက်တာအပအဝင်ကို Farmer Times Media ပြောပြခဲ့တာပါအခုတော့သတင်းတွေတဲကသုတပါစစ်ပွဲများတဲ့2024ခုနှစ်ကိုပြောထားပါတယ်ကုန်ဆုံးတော့မဲ့2024ခုနှစ်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းလက်နက်ကိပတိပခအများဆုံးလို့ကမ္ဘာအညွန်ကိန်းတွေကဖော်ပြပါတယ်မန်းညိုလင်းပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့ကမ္ဘာကြီးပေါ်မှာဖြစ်ပွားနေတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားအငင်းပွားမှုစစ်ပွဲတွေပြည်တွင်းစစ်ပွဲတွေဟာလက်ရှိလိမ့်လာမှုစစ်တမ်းတွေအရကမ္ဘာနေရအနှံ56ခုရှိနေတယ်လို့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးအညွန့်ကိန်းတွေကဖော်ပြထားပါတယ်။ဒီပဋိပက္ခတွေထဲမှာနေနိမိတ်ချင်းထိစပ်နေရတဲ့နိုင်ငံပေါင်း62နိုင်ငံဟာလည်းပတ်သက်ပါဝင်မှုတွေရှိနေရတယ်လို့ဖော်ပြထားတာပါ။ ဒါကြောင့်အခုကာလဟာဒုတိယကမ္ဘာစစ်ကြီးပြီးဆုံးချိန်နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေစစ်ပွဲတွေအများဆုံးအချိန်ပဲဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အထူးသဖြင့်လူပေါင်းသိန်းနဲ့ချီတည်ဆုံနေတဲ့ဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေဟာကမ္ဘာကြီးငြိမ်းချမ်းမှုကိုကျဆင်းစေခဲ့ရတယ်လို့လည်း Vision of Humanity ဆိုတဲ့အဖွဲ့ကြီးရဲ့အင်တာနက်စာမျက်နှာမှာပြောဆိုထားတာပါ။ဒီစစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်ကမ္ဘာပေါ်ကလူပေါင်းတန်း130လောက်ဟာဒုက္ခသည်ဘဝတွေပြည်တွင်းမှာပဲတင်းရှောင်နေထိုင်နေကြရသူတွေဘဝနဲ့ရှိနေကြရပြီးဒီထဲကလူပေါင်းတန်းတဝက်လောက်ကိုနိုင်ငံပေါင်း16နိုင်ငံကလက်ခံကြည့်ရှုထားရတယ်လို့လည်းဖော်ပြရေးသားထားပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက်ဂျနီဗာအကယ်ဒမီလက်နက်ကင်ပဋိပက္ခဆိုင်ရာတရားဥပဒေစိုးမိုးရေး project ကတော့နိုင်ငံပေါင်း55နိုင်ငံကလက်နက်ကင်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနိုင်ငံမဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံလေ့လာမှုတွေအရာကမ္ဘာနေရာဒေသအလိုက်လက်နက်ကင်ပဋိပက္ခတွေအလုံးပေါင်း130လောက်ရှိနေတယ်လို့ဆိုပါတယ်ဒီထဲမှာကမ္ဘာအရှိအလယ်ပိုင်းနဲ့မြောက်အာဖရိကဒေသတွေမှာအများဆုံးဖြစ်ပြီးလက်ရှိ2024ခုနှစ်ထဲဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခပေါင်း45ခုကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီထဲမှာပါဝင်ပတ်သက်မှုရှိနေတဲ့နိုင်ငံတွေက Cyprus, Egypt, Iraq, Israel, Libya, Morocco, Palestine, Syria, Turkey, Yemen နဲ့ဆာဟာရာအနောက်ဘက်ပိုင်းလိုပဲဖြစ်တယ်လို့ဆိုပါတယ်။အာဖရိကကတော့လက်နက်ကိုင်ပဋိပက္ခဒုတိယအများဆုံးနေရာဒေသတစ်ခုပဲဖြစ်ပါတယ်။ဘာကီနာဖာဆို၊ကင်မရွန်း၊စင်ထရယ်အာဖရိကန်ရီပဘလစ်၊ဒီမိုကရက်တစ်ရီပဘလစ်အော့ဖ်ဒါကွန်ဂို၊အီသီယိုးပီးယား၊မာလီ၊မိုဇမ်ဘစ်၊နိုင်ဂျီးရီးယား၊စီနီဂယ်၊ဆိုမာလီယား၊တောင်ဆူဒန်နဲ့ဆူဒန်စားတဲ့နိုင်ငံတွေမှာပဋိပက္ခပေါင်း35ခုလောက်ရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အာရှဒေသကတော့2024ခုနှစ်တည်းထိဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခပေါင်း20ခုရှိပြီးပါဝင်ပတ်သက်နေတဲ့နိုင်ငံတွေကအာဖဂန်နစ္စတန်၊အိန္ဒိယ၊မြန်မာ၊ပါကစ္စတန်ဖိလစ်ပိုင်နဲ့တရုတ်တို့ပဲဖြစ်တယ်လို့ဆိုပါတယ်။အာရှဥရောပဘက်မှာကတော့ရုရှား၊ယူကရိန်း၊မော်ဒိုဗာ၊အဇာဘိုင်ဂျန်စတဲ့နိုင်ငံတွေရဲ့လက်နက်ကိုင်ပဋိပက္ခတွေက9ခုလောက်ရှိနေတယ်လို့ဖော်ပြထားပါတယ်။လက်တင်အမေရိကကမက္ကဆီကိုနဲ့ကိုလံဘီယာနိုင်ငံတွေမှာကတော့လက်နက်ကိုင်ပဋိပက္ခတွေ6ခုလောက်ရှိနေတယ်လို့လေ့လာမှုတွေကိုတင်ပြထားတာပါ။2024ခုနှစ်တည်းဖြစ်ပွားနေစဲလက်နက်ကိုင်အကြမ်းဖက်မှုတွေစစ်ပွဲတွေနဲ့ပတ်သက်ပြီး AGLE လို့ခေါ်တဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာဒေသနဲ့အချက်အလက်များအဖွဲ့ရဲ့လေ့လာမှုတွေအရတော့2024ခုနှစ်အတွင်းလူ၈ယောက်မှတယောက်ဟာစစ်ပွဲတွေလက်နက်ကိုင်ပဋိပက္ခတွေလက်နက်ကိုင်အကြမ်းဖက်မှုတွေနဲ့ထိတွေ့ဆက်ဆက်မှုတွေရှိနေခဲ့ရတယ်လို့ဆိုပါတယ်နိုင်ငံပေါင်း90လောက်ဟာလည်းပဋိပက္ခဖြစ်ပွားမှုမြင့်မားတဲ့အနေအထားမှာရှိနေပြီးအခုဒီဇင်ဘာလမှာထုတ်ပြန်လိုက်တဲ့နောက်ဆုံးအချက်လက်တွေအရတော့ပါလက်စတိုင်း၊မြန်မာ၊ဆီးရီးယားနဲ့မက္ကဆီကိုတို့ဟာပဋိပက္ခဖြစ်ပွားမှုအညွန်ကိန်းအမြင့်ဆုံးတွေမှာရှိနေတယ်လို့လည်းဖော်ပြထားပါတယ်ရှင
်။စစ်ပွဲများတဲ့2024ခုနှစ်မညညလင်းပြောပြခဲ့တာပါ။အခုတော့ VO ရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်တဲ့ရင်ချင်းချုပ်လာတော့မှာပါခင်ဗျာ။ရှားတာဝေးပြစ်ဒုံးလက်နက်ရုံကိုယူကရိန်းကတိုက်ခတ်လိုက်ပါတယ်။ရုရှားနိုင်ငံအိုရိုင်ဒေသကရှားဟက်တာဝေးပြစ်ဒုံးလက်နက်တူလောင်ပြင်းထင်းသိမ်းတဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာလို့ယူကရိန်းဘက်ကဒီနေ့ပြောလိုက်ပါတယ်။စစ်တပ်ဗုံးကျဲမှုတွေဖဲခုံမြို့နယ်ပီကင်းရွာကတကြီမျိုးသမီးပါဝင်နှုတ်ဦးတန်ရရခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်ဆက်ပီကင်းရွာစေနာကိုခမန်းပေါင်900တောင်မှ200ပုံမနစ်ကချဲခဲ့တာကြောင့်အသက်80ကျော်အမျိုးသမီးနဲ့အသက်20အရွယ်တူတရားရခဲ့တာလို့ဒေသခံတွေကပြောတာပါခင်ဗျာ။အဲ့တော့အခုလိုသတင်းချင်းတို့ပြီးမှာတော့ VO ရဲ့စနေညအစီအစဉ်ကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုစောမိုးကျော်ပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ TL1 နဲ့စာရိတ်တာဟမ်တောင်းတို့ဖြစ်ပါတယ်။ဒ
ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာဗီဒီယိုကိုခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာဒီမှာပြည်သူပြည်သားအားလုံးဘေးပရာဝေကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you.